ငါရွှေစည်းနဲ့ဒေါ်လာစည်းတွေလွန်ခဲ့တဲ့3လလောက်အချိန်ထဲ4စားလောက်တက်လာတာကိုကုစားဖို့ကိစ္စဟာအနာနဲ့ဈေးတဲ့ဖို့လိုတယ်လို့သုံးသက်သူတွေကဆိုပါတယ်စစ်ကောင်စီကကုန်တယ်တွေဈေးကစားလို့ဖြစ်တယ်ဆိုတော့စစ်အစိုးရအဆက်ဆက်ပြောဆိုလေးရှိတဲ့ပုံသင်နည်းဟောင်းကိုပဲသုံးနေတာဖြစ်ပါတယ်ရွှေကုန်တယ်တွေဒေါ်လာဈေးအယောင်းဝယ်လုပ်သူတွေကိုဖမ်းလိုက်တော့ရုတ်တရက်ရွှေဈေးဒေါ်လာဈေးနည်းနည်းကျသွားပြီမဲ့တခြားသောကုန်ပစ္စည်းဈေးကတော့ပြန်မကျတော့ဘူးလို့ရန်ကုန်မြို့ကအင်ရှင်မတူကပြောပါတယ
်ဖမ်းလို့ဆိုပြီးရွှေဈေးပြန်ဒေါ်လာဈေးကအဲလုံငယ်2ရက်3ရက်လောက်ပါပြန်ချသွားတယ်ပြန်ချသွားရဲဆိုပြီးမဲ့လေအခုစံတအိတ်ကို2သိန်းလို့ပါဘာမှပြန်မကျတဲ့အပြင်အခုကဘလို့ဖြစ်နေလဲဆိုတော့အဝတ်အစားတို့ပစ္စည်းပစ္စည်းအရဟိုရစပစ္စည်းဥပါဝါစာတွင်းလို့မရတော့ဒီမရှိဘီဟိုင်ရအကုန်ဈေးတက်
ရွှေဈေးနဲ့ဒေါ်လာဈေးတရရတက်လာတာဟာကျန်းငွေအပေါ်မှာယုံကြည်မှုကျဆင်းလာတာကြောင့်ရွှေနဲ့ဒေါ်လာတွေဝယ်ယူစုဆောင်းရလို့ဖြစ်ပါတယ်။ဒါပြင်ပြီးခဲ့တဲ့လပိုင်းကစပြီးဒေါ်လာဈေးတခုန်တိုးတက်လာခြင်းအားလဲစစ်မှုထမ်းဥပဒေကြောင့်နိုင်ငံသားကိုထွက်ခွာသူများလာတာနဲ့ဓာတ်ရိုက်ဆက်ဆက်မှုရှိနိုင်တယ်လို့ရွှေလုပ်ငန်းရှင်တူကပြောပါတယ်။တကယ်တော့နိုင်ငံရေးတည်ငြိမ်မှုမရမချင်းရွှေဈေးဒေါ်လာဈေးတည်ငြိမ်မှုမလွယ်ဘူးလို့ဆိုပါတယ်စီးပွားရေးပညာရှင်ဦးစိန်ထေးကတော့စစ်တပ်ဟာကုန်စင်းလုံးတက်လာတာကိုထိမ့်ဖို့ဖမ်းဆီးတဲ့နီလန်းကိုပဲတုံးနေတယ်လို့ပြောပါတယ်
သူတို့အကြက်ကဲဖြစ်လာတဲ့ခါကျတရားခံစားလို့ဒါဓာပြဟုံးကြီးပါမဆလာကေဦးနေဝင်းနဲ့စုစကားဆိုကုန်စင်းလုံးစတဲ့တော့ကုန်တယ်တွေကိုရန်ချားပြီးတောင်းတဲ့တုံးနေမှာလားအဲ့တော့ဘာဖြစ်လဲတက်တက်ဈေးတက်တာပဲကြာတော့ငူတော်ဆိုတာမောင်ကူဈေးွက်တွေပေါ်လာတာပေါ့ black market ဆိုအရင်စားတာခုလေအဲ့တဘောပါခင်ဗျာ
ဒါဆိုကြုံတွေ့နေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းသင့်ပါသလဲ။ဦးစိန်ထေးကတော့ပြဿနာရဲ့ဈင့်မြစ်ကိုရှာပြီးရှင်းသင့်တယ်လို့ပြောပါဗျ။အဲ့
တော့ကိုကြီးကိုစင်းလုံးတက်တဲ့အကြောင်းရင်းအသုံးချက်ရှိတာပေါ့ဆရာ။ကျွန်တော်လည်းခဏခဏပြောရတယ်။ဓမဲမှုလို့ခေါ်ပါတယ်။ဝယ်လုအများလို့ဖြစ်တဲ့ပြဿနာ။နောက် cost လို့ခေါ်တဲ့ကိုစင်းလုံးကြီးသွားမှာ cost of production မှာ control မှုဈေးကြီးသွားတဲ့ပြဿနာ။နောက်ကခုန speculation ဆိုတာကတော့ခုနကလူတွေလန့်ဖြန့်တာပေါ့ဗျာ။သူတို့ပြောတဲ့ဈေးကစားတာပေါ့။အဲ့သုံးချက်လုံးမှာဘယ်အချက်ကတော့ပြဿနာကိုဖြစ်စေတယ်လဲဆိုအဲ့တုံးချက်ကိုရှင်းရမှာပါခင်ဗျာ
ဒါပေမဲ့စစ်ကောင်စီအနေနဲ့ကတော့ရွှေဈေးဒေါ်လာဈေးတက်လာတဲ့ကြက်ဟာရွှေဆိုင်တွေဒေါ်လာအယောင်းဝယ်သမားတွေကိုဖမ်းဆီးထိန်းသိမ်းတာတင်မကထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူရမှာကုညီဆောင်ရွက်ပေးနေသူတွေကိုပါစစ်ဆေးမင်းမြန်းတာတွေပြုလုပ်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးမင်းမြန်းဖို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဆောင်မင်းထွန်းကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူးခင်ဗျာ